ထိုင်းနိုင်ငံမှာမြန်မာအရေးအလွတ်သဘောဆွေးနွေးတဲ့အစီအစဉ်ပေါ်မှာဝေဖန်မှုတွေဆက်လက်ထွက်ပေါ်နေတဲ့အပေါ်ထိုင်းဆိုရကထပ်ပြီးတော့ကာကွယ်ပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာ2022ခုနှစ်ဆီယနာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအကြက်တဲတွေနဲ့ပြည်ပခန့်တွေရဲ့ရိုက်ခတ်မှုတန်းအများဆုံးခံခဲ့ရတာကြောင့်ပြဿနာကိုအမြန်ဆုံးဖြေရှင်းနိုင်မှုရည်ရွယ်ပြီးတော့စီစဉ်ခဲ့တာပါလို့ထိုင်းဝန်ကြီးချုပ်ကဒီကနေ့ပဲသတင်းတောက်တွေကိုပြောခဲ့ပါတယ်ကီလိုမီတာ3000ကျော်ကုန်းချောင်းရေချောင်းနယ်နိမိတ်ချင်းထိစပ်နေတာကြောင့်တခြားနိုင်ငံတွေထက်ဆိုင်ရင်ထိုင်းနိုင်ငံကပိုပြီးတော့ထိခိုက်ပါတယ်လို့ဝန်ကြီးချုပ်ပရာယုတ်ချန်အိုချာကပြောပါတယ်ထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရဒန်ဝီနိုင်ကလည်းမြမနိုင်ငံရေးပြဿနာကြောင့်နောက်ဆက်တွဲဒုက္ခတွေဒီနေဆက်ဖြတ်ကျော်ပြီးထွက်ပြေးနေတာကုံသွယ်ရေးကိုထိခိုက်တာတွေရှိနေတယ်လို့အစိုးရပိုင်းမှပြောခဲ့ပါတယ်။ဒါကြောင့်လည်းပြဿနာတွေကိုအမြန်အဆုံးအဆုံးသတ်တာကိုမြင်ကျင်တဲ့နိုင်ငံဆိုလို့ရှိရင်တော့အာဆီယံအသင်းဝင်တွေထဲမှာထိုင်းနိုင်ငံတနိုင်ငံတည်းသာရှိတယ်လို့တောင်ဆိုနိုင်တဲ့အကြောင်းထိုင်း PBS သတင်းဌာနကိုသူကပြောခဲ့ပါတယ်။အစည်းအဝေးတွေမှာလက်မခံမှုအာဆီယံရဲ့ဆုံးဖြတ်ချက်ကိုထိုင်းနိုင်ငံကကြော်လွန်ဆောင်ရွက်တဲ့လုပ်ရည်အဖြစ်နဲ့ဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲထိုင်းနိုင်ငံကအခုလိုကာကွယ်ပြောဆိုခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံဖက်တရားမြို့မှာကျင်းပတဲ့မြမအရေးအလွတ်သဘောဆွေးနွေးပွဲကိုတော့အာဆီယံအသင်းဥက္ကဋ္ဌအင်ဒိုနီးရှားအပြင်မလေးရှား၊ဖိလစ်ပိုင်၊စင်ကာပူစတဲ့အဓိကနိုင်ငံတွေကတက်ရောက်ဖို့ညှင်းဆန်ထားပါတယ်။ထိုင်းဆိုရကတော့အာဆီယံအနေနဲ့စီစဉ်တာမဟုတ်ဘဲနဲ့ဒေတာရင်းအကျိုးအတွက်ရည်ရွယ်တာဖြစ်ပြီးမြမကမ်ဘောဒီးယား၊လာအို၊ဘရူနိုင်း၊ဗီယက်နမ်၊တရုတ်၊အိန္ဒိယတို့ကအစစ်မြစ်ကိုယ်စားလှယ်တွေတက်မယ်လို့ပြောထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကတော့ဆွေးနွေးတဲ့အစီအစဉ်ကိုကန့်ကွက်ခဲ့ပါတယ်ရှင်။